အာနာသိန်းစစ်ကောင်စီကထုတ်ပြန်တဲ့ဥပဒေတွေအမိန့်ညွှန်ကြားချက်တွေဟာတရားမဝင်ဘူးလို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တရားမဝင်သည့်အာနာသိန်းအဖွဲ့အစည်းတစ်ခုအနေဖြင့်နိုင်ငံတော်ရဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးမြည်သည့်အာနာကိုမှရယူကျင့်သုံးခွင့်မရဘူးလို့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါကြောင့်
Civil disobedience movement lo sha mu re ha sia na shin san chin tai phet de naingat a yi saung yet chet dwe da phit bi party naingat yi saung yet da ma houte de atwet 2008 phwe si bon a chein kan upade pou ma 26 pou ma kwe ka ne le ni sun chin ma shi bu lo pyo cha ba de da chaung naingat win nan dwe a lo a ni ne sia na shin san chin ne CDM lo sha mu ma a phit a wa pu paung pa win cha bo atwet tai twan de lo di lo sha mu ma pa win ne win nan dwe go moola a lout da win ya do ti myay yi atwet ဥပဒေ ပြဋ္ဌာန်းပြီးတော့အပြေအဝအမှားကန်ချက်ပေးသွားမယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်။နိုဗెంబర్ရွေးကောက်ပွဲမှာရွေးကောက်ခံထားရတဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေစုပေါင်းပြီးတော့ CRPH ကိုဖွဲ့စည်းထားတာဖြစ်ပါတယ်။